ခရီးမီးယားကျွန်းဆွယ်ဒေသဟာယူကရိန်းပိုင်ဖြစ်တယ်ဖြစ်ခဲ့တယ်နောင်လဲဖြစ်သွားမယ်လို့ယူကရိန်းသမ္မတပီထရိုပိုရိုရှန်ကိုကပြောလိုက်ပါတယ်ဆိုဗီယက်ပြည်ထောင်စုကနေယူကရိန်းနိုင်ငံကိုခွဲထွက်ထူထောင်ခဲ့ပြီးခဲ့ကဆိုရင်50မြောက်သမ္မတအဖြစ်လွှတ်တော်ရှေ့မောက်အမေရိကန်ဒုတိယသမ္မတအပါအဝင်ကမ္ဘာခေါင်းဆောင်တွေနဲ့ဂုဏ်သီးရရှိလူပုဂ္ဂိုလ်တွေရှေ့မောက်မှာဘီလီယံလာစီးပွားရေးသမားဖြစ်သူမစ္စတာပိုရိုရှန်ကိုကသမ္မတအဖြစ်ကျန်းသက်စာချင်းဆိုခဲ့တာပါခရီးမီးယားကိုရုရှားကတွတ်သွင်းခဲ့တာသူလက်ခံမှာမဟုတ်ဘူးလို့သူရဲ့ကျန်းသက်စာချင်းစုပွဲမင်ကွန်းတွင်မစ္စတာပိုရိုရှန်ကိုကပြောပါတယ်ပြည်နယ်ကျွန်းဆွယ်ဒေသစီဒီနေ့အစောပိုင်းမှာရုရှားကတပ်ဖွဲ့တွေဆလုခဲ့ပြီးမတ်လမှာတော့ပိုင်နဲ့နယ်ပြည်တိုးသွင်းခဲ့တာပါရုရှားလူလာတဲ့ခွဲထွက်ရေးဝါဒီတွေနဲ့ယူကရိန်းတပ်ဖွဲ့တွေထိတ်တက်ရင်ဆိုင်နေတဲ့နိုင်ငံအရှိချမ်းကယူကရိန်းနိုင်ငံသားတွေနဲ့ဆွေးနွေးပြောဆိုသွားမယ်လို့လည်းခေါင်းဆောင်တစ်ကကတိပေးခဲ့ပါတယ်တမရကိုယ်စားလှယ်လောင်း21ယောက်ဝင်ပြိုင်တဲ့မေလ25ရက်နေ့ကရွေးကောက်ပွဲမှာမစ္စတာပိုရိုရှန်ကိုကမဲအများစုနဲ့အနိုင်ရခဲ့တာပါအခုဆိုရင်စိုးရွားတဲ့စီးပွားရေးအခြေအနေနဲ့ရင်ဆိုင်နေရပြီးရုရှားနိုင်ငံရဲ့နေဆက်ဒေသမှာမတိမငြိမ်ဖြစ်နေတဲ့နိုင်ငံတစ်ခုကိုသူကပဲ့ကန်ဦးဆောင်ရတော့မှာဖြစ်ပါတယ်